ဒီကနေ့အောက်ဂူလာနဲ့ဆက်ငါးရက်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအေအာအက်စီအကြံဖက်အဖွဲ့ရဲ့တိုက်ခိုက်မှုပြန်လည်နှိမ်နှင်းမှုတွေကြောင့်အောက်ဂူလာ30ရင်းနေ့အထိတမတော်ရဲတပ်ဖွဲ့နဲ့ဝန်ထမ်းစုစုပေါင်း15ယောက်ကြာဆုံးခဲ့သလိုအကြံဖက်သမားအလောင်း300ခုနှစ်ရရှိထားတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တခြားရခိုင်နဲ့တိုင်းသားတွေဟိန်းသူဘာသာဝင်တ ရမှုနဲ့ပြန်လည်နှိမ်နှင်းခဲ့တဲ့ဖြစ်စဉ်တွေတုန်းကထက်သေဆုံးသူအများကြီးပိုများတာတွေ့နိုင်ပါတယ်။နောက်ထပ်လဲသေဆုံးတန်ရာရသူတွေအများကြီးရှိလာနိုင်ပါသေးတယ်။ဒီလောက်လူသေးပြောက်များလာတဲ့အကြမ်းဖက်မှုကြီးဖြစ်လာတာရဲ့နောက်ခံအကြောင်းရင်းတွေကဘာတွေဖြစ်မလဲဆွေးနွေးကြည့်ကြရအောင်ပါ။ဒီအကြောင်းချက်တွေကိုသိထားမှနောင်ကုလိုဆိုးရွားတဲ့အကြမ်းဖက်မှုမျိုးကြီးတွေဖြစ်ပေါ်မလာအောင်ကာကွယ်တားဆီးနိုင်မှာမို့ဖြစ်ပါတယ်။
အားလုံးသိကြပြီဖြစ်တဲ့အတိုင်း2012ခုနှစ်မှာရခိုင်တိုင်းရင်းသူတယောက်မတရားပြုကျင့်တပ်ဖြတ်ခံရတာကနေအစပြုပြီးဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားပါတယ်တပ်ဖြတ်မှုတွေမိရှုမှုတွေပေါ်ပေါက်ခဲ့ပါတယ်အဲ့ဒီဖြစ်စဉ်တွေနဲ့ပတ်သက်ရင်စစ်တွေ KI ဘက်မှဖြစ်ပွားတာနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်းတော်ဘက်မှဖြစ်ပွားခဲ့တဲ့အခြေအနေချင်းမတူပါဘူးစစ်တွေ KI ဘက်မှကရခိုင်တိုင်းရင်းသားတွေကလူများစုဖြစ်ပါတယ်ပတိပခဖြစ်ပွားပြီးနောက်ပိုင်းအဲ့ဒီဒေသကရခိုင်တိုင်းရင်းသားတချို့နဲ့တသိန်းလောက်ရှိမဲ့မွတ်စလင်တွေဒုက္ခသည်စခန်းတွေထဲရောက်သွားပါတယ်။အဲ့ဒီဒုက္ခသည်စခန်းတွေဟာအကျယ်ကျုပ်တာတာသဘောမျိုးပဲရှိပြီး၅နှစ်ကျော်ကြာလာတဲ့ဒီကနေ့အချိန်ထိမွတ်စလင်တသိန်းကျော်လောက်ဒုက္ခသည်စခန်းတွေကနေသူတို့ရက်ရွာပြန်မသွားနိုင်ကြသေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်းတော့ဘက်မှာတော့အဲ့ဒီလိုမျိုးအခြေအနေမဟုတ်ပါဘူး။အစ္စလမ်ဘာသာဝင်တွေကလူများစုဖြစ်ပြီးရခိုင်နဲ့တိုင်းရင်းသားတွေကလူနည်းစုပါဆယ်ရာခိုင်နှုန်းအောက်နည်းတယ်လို့တောင်ခန့်မှန်းရပါတယ်။ဒါကြောင့်အဲ့ဒီဘက်မှာပဋိပက္ခဖြစ်ပြီးဆိုအကြမ်းဖက်ခံရတာပြေးရလွှားရတာလူနည်းစုရခိုင်နဲ့တိုင်းရင်းသားတွေပဲဖြစ်ပါတယ်။နောက်ပိုင်းအာဏာပိုင်တွေဟာအိုးအိမ်စွန့်ပြေးရတဲ့ရခိုင်နဲ့တိုင်းရင်းသားတွေကိုသူတို့ကြေးရွာသူတို့ပြန်အခြေချနိုင်အောင်လှုပ်ပေးနိုင်ခဲ့ပြီးနောက်ထပ်တိုင်းရင်းသားကြေးရွာတွေထူထောင်နိုင်အောင်စ조사တာလည်းတွေ့ကြရပါတယ
်။2016ဧပြီဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါရခိုင်ပြည်နယ်မှာပြည်ပခန့်တွေရော့ပါစေရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုကနေတဆင့်နှစ်ဖက်အတိုင်းဝန်းအဆင်ပြေပြေနေထိုင်နိုင်ရေးဒုက္ခသည်စခန်းတွေပိတ်သိမ်းနိုင်ရေးအစရှိတဲ့အစီအစဉ်တွေချမှတ်ခဲ့ပြီးသူကိုယ်တိုင်ဦးဆောင်တဲ့ကော်မရှင်တရက်ကိုပါထူထောင်ခဲ့ပါတယ်။ဒါပေမဲ့ဘာမှမမေရအကောင့်ထဲမပေါ်နိုင်သေးခင်အောက်တိုဘာ9ရက်နေ့မှာနေကြားသောရဲတပ်ဖွဲ့ဌာနချုပ်နဲ့ကင်းစခန်းနှစ်ခုစုစုပေါင်း300ကိုဒေသခံမွတ်စလင်ရွာသားတွေကအကြမ်းဖက်ဝင်ရောက်စီးနှင်းတိုက်ခိုက်သတ်ဖြတ်မှုဖြစ်ပွားခဲ့ပါတယ်။လက်နက်တချို့ကိုလည်းလူယူသွားပါတယ်။ဒီစီးနှင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတပ်မတော်ကဒဏ်ပြန်နှိမ်နှင်းခဲ့သလိုအဲ့လိုနယ်မြေစိုးမိုးရေးလှုပ်စင်လူအခွင့်အရေးချိုးဖောက်တာတွေရှိတယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းတွေရဲ့စွပ်စွဲခြင်းကိုလည်းခံခဲ့ရပါတယ်။အောက်တိုဘာအကြမ်းဖက်မှုနောက်ပိုင်းမောင်တော်ဒေသမှာညမထွက်ရအမိတ်ထုတ်ပါတယ်စစ်စစ်မှုတွေလည်းပုံများလာလို့ငကိုကလေးကမှတမျိုးနယ်ကနေတမျိုးနယ်ကြော်ဖြတ်ခွင့်မရှိကန့်သက်ခံထားရတဲ့မွတ်စလင်တွေတနေရာကနေတနေရာသွာလာရခက်ခဲကုန်ပါတယ်အကြောက်တရားလွှမ်းမိုးရုံမကအသက်မွေးဝမ်းကြောင်းနဲ့ကုံသွဲစည်းဝါးကူးလူသွာလာရေးထိခိုက်ကုန်ပါတယ
်အောက်တိုဘာလမတိုင်ခင်ကမွတ်စလင်အတော်များများရေလုံငန်းနဲ့အသက်မွေးကြပါတယ်အောက်တိုဘာဖြစ်စဉ်နောက်ပိုင်းအာဏာပိုင်တွေကငါးထွက်ဖမ်းခွင့်မပေးဘဲရေလုံငန်းကိုပိတ်ပင်လိုက်ပါတယ်နောက်ပိုင်းရေရင်တွေကိုမှတ်ပုံတင်ခိုင်းပါတယ်။ဒါရီမကလှေထိုးသားတွေကိုပါမှတ်ပုံတင်ခိုင်းပါတယ်။ခတ်တာကတတ်တေကန်ကပ်ပြားလုံမထားတဲ့မွတ်စလင်တွေလှေထိုးသားအဖြစ်မှတ်ပုံမတင်နိုင်တော့ငါးဖမ်းလုပ်ငန်းနဲ့လည်းအသက်မွေးဝမ်းကြောင်းမလုပ်နိုင်တော့ပါဘူး။တပြိုင်နက်တည်းလှေပိုင်ရှင်ရခိုင်တွေရောဟိန္ဒူတွေပါလှေသားမရှိလှေမထွက်နိုင်တော့ရခိုင်ပြည်နယ်မြောက်ပိုင်းကငါးဖမ်းလုပ်ငန်းတစ်ခုလုံးပျက်စီးသွားခဲ့ပါတယ်။နေဆက်ကုံသွဲရေးလေဒီနေ့အတိုင်းပါပဲတတ်တေကန်ကပ်ပြားမရှိတဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်မသွားနိုင်ကုန်မကူးနိုင်တော့ငကိုကလေးကမှပမာဏနည်းနည်းပဲရှိတဲ့နယ်ဆက်ကုန်သွယ်ရေးလဲလုံးဝနှိပါကျဆင်းသွားစေပါတော့တယ်ပြောရရင်2016ခုနှစ်အောက်တိုဘာလအကြမ်းဖက်မှုဖြစ်စဉ်အပြီးနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလူများစုမွတ်စလင်တွေရဲ့အခြေအနေဟာလွတ်လပ်မှုမရှိုံမကစီးပွားရေးအရာပါနလန်မထူနိုင်တဲ့အခြေအနေရောက်သွားခဲ့တယ်ဆိုရင်မမပါဘူးအခြားတစ်ဖက်မှာတော့အကျန်းဖက်သမားတွေဟာပိုပိုပြီးစည်ရဲမွဲတေလာနေတဲ့တေမထူးနေမထူးမွတ်စလင်တွေကိုစီးအောင်ပါတော့တယ်အမှုနီးနဲ့ရရင်ရမရရင် ကိုလူမျိုးတူဘာသာတူတွေကိုလည်းအကြမ်းဖက်စီယုံပါတယ်အရင်ကရှိခဲ့တဲ့အစိုးရအုပ်ချုပ်ရေးတာဝန်ရှိသူတွေကိုတပ်ဖြတ်တာအစိုးရနဲ့ပူးပေါင်းသူအစိုးရကိုတည်င်းအမှန်ပြောတဲ့သူတွေကိုလှုပ်ကြံတာမျိုးအထိလှုပ်လာတာမတွေ့ချင်မမြင်ချင်မှအဆုံးပါပဲခတ်တာကအကြမ်းဖက်သမားတွေရဲ့အဲ့ဒီလှုပ်ရက်ကိုအာဏာပိုင်တွေဘက်ကမဟန့်တားနိုင်တာပါအဲ့လိုအကြမ်းဖက်ခံရတဲ့မွတ်စလင်တွေသူတို့ရဲ့မိသားစုဝင်တွေကိုအာမခံချက်ရှိရှိအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တဲ့အတွက်လဲမွတ်စလင်အများအပြားအကြမ်းဖက်သမားတွေရဲ့စီယုံတိမ်သွင်းမှုအောက်ရောက်သွားရတယ်လို့မှန်းဆနိုင်ပါတယ
်ဒီလိုနဲ့ပဲတနတ်တလဲနှစ်လက်ဓာတ်တွေလှန်တွေလောက်လေးကွာတွေလက်လုံမိုင်းတွေလောက်အသုံးပြုနိုင်တဲ့လူအုပ်ကြီးကိုလက်နဲ့အပြည့်စုံတက်ဆင်ထားတဲ့မောင်တော်ဒေသမှာကင်းလှည့်စစ်ရေးရင်တွေစစ်ကားတွေလက်နက်ကြီးတွေရဟယင်တွေပါပိုင်ဆိုင်အသုံးပြုနိုင်တဲ့လုံခြုံရေးတပ်ဖွဲ့ကိုအန်တုဖို့စီခိုင်းနိုင်တဲ့အခြေအနေရောက်သွားစေခဲ့ပါတယ်။ဒါတွေကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အုတ်ချုပ်ရည်နဲ့လုံခြုံရေးပိုင်းဆိုင်ရာတာဝန်ရှိသူတွေဟာအောက်တိုဘာနောက်ပိုင်းအကြမ်းဖက်မှုတွေနောက်ထပ်မဖြစ်ပွားအောင်လှုပ်သွင်းလှုပ်ထိုက်တာတွေကိုမလုပ်ခဲ့ကြရုံမကလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးအမှားအမှားအယွင်းယွင်းလှုပ်ခဲ့ကြလို့သာအကြမ်းဖက်သမားတွေအနေနဲ့အဲ့ဒီဒေသကမွတ်စလင်ရွာသားတွေကိုစီးရုံးနိုင်ခဲ့တာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။